ဒါပေမဲ့ကောင်းဆောင်အတွင်နဲ့ဒီနေ့ဆွေးနွေးဖို့လုပ်ထားတဲ့ငြိမ်းချမ်းဆွေးနွေးပွဲကိုဖျက်သိမ်းလိုက်တယ်လို့အမေရိကန်သမ္မတဒေါ်ထရန့်ကပြောလိုက်ပါတယ်။အာဖဂန်ငြိမ်းချမ်းအတွက်အာဖဂန်သမ္မတအက်ရှ်ဂါနီအဖြစ်ဒါပေမဲ့ကောင်းဆောင်အတွင်နဲ့အမေရိကန်နိုင်ငံကသမ္မတရဲ့အပန်းဖြေစခန်းကမ့်ဒေးဗစ်မာတင်နဲ့ရှေ့ဝက်ဆွေးနွေးမှုတွေလုပ်တာကိုဖျက်လိုက်တယ်ဆိုပြီးတော့သမ္မတထရန့်က Twitter ကနေရေးလိုက်တာဖြစ်ပါတယ်။အာဖဂန်စတန်နိုင်ငံကဘူးမြို့မှာအမေရိကန်စစ်သားတယောက်ပါဝင်လူ12ယောက်သေဆုံးခဲ့တဲ့ကားဘုံးခွဲမှုဖြစ်ခဲ့ပြီးတဲ့နောက်သူ့အနေနဲ့ကမ့်ဒေးဗစ်မှာလုပ်ဖို့စီစဉ်ထားတဲ့အစီအစဉ်တွေကိုဖျက်လိုက်တယ်ဆိုပြီးတော့တမထောင်ကမနေ့စနေနေ့ညက Twitter ကနေတောက်လျှောက်ရေးခဲ့ပါတယ်။တာလီဘန်ဒီဘက်ကလွယ်ပါတဲ့ဩဇာအရှိန်အဝါကိုတိစောက်ဖို့အတွက်အခုလိုတိုက်ခိုက်နေတာဖြစ်တယ်လို့တမထောင်ကပြောပါတယ်။တာလီဘန်အနေနဲ့ဒီလိုအရေးကြီးတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နေချိန်အတွက်မှာပြစ်ခတ်ရဆဲဖို့သဘောမတူနိုင်ဘူးဆိုရင်အတိတ်ပဲရှိတဲ့သဘောတူညီမှုတွေကိုဆွေးနွေးညီနိုင်နိုင်စွာမရှိတာမျိုးဖြစ်နိုင်တယ်လို့သမတ်ဖရမ်ကပြောပါတယ်။ဒါပြင်သူတို့အနေနဲ့နောက်ထပ်ဆယ်စုနဲ့နှစ်ခုလောက်ထိတိုက်ဖို့ဆန္ဒရှိတယ်ဆိုပြီးတော့လည်းထပ်ပြောပါတယ်။သမတ်ဖရမ်ရဲ့အခုလိုငြိမ်းချမ်းရေးဆွေးနွေးပွဲကိုဖျက်သိမ်းလိုက်တဲ့ဆုံးဖြတ်ချက်ပေါ်မှာအာဖဂန်မှာရှိတဲ့တာလီဘန်အဖွဲ့ကလည်းရှုတ်ချလိုက်ပါတယ်။ဒါပြင်သူတို့အနေနဲ့တိုက်ခိုက်မှုတွေကိုဆွတ်လွတ်သွားမှာမဟုတ်ပဲနောက်ဆုံးမှာတော့အမေရိကန်တွေဆွေးနွေးပွဲစီကိုပြန်လာရမှာဖြစ်တယ်လို့ပတ်စတိုဘာသာနဲ့ဒီကနေ့အကြေညာချက်မှာပြောထားပါတယ်ခင်ဗျာ